ကွေးကမကရဲ့မန္တလေးလူခွင့်ရေးဆိုင်ရာဒုက္ခစေရဲ့ရှစ်သတင်းတော်မန္တလေးကြီးစင်မှာလူခွင့်ရေးကောင်စီကဖွင့်ပြထားတဲ့အချက်လက်ရှာဖွေရေးဖွင့်တဲ့ပတ်သက်မှုမရှိသေးဘူးမြန်မာစစ်တော်ကသတိပေးလိုက်ပါတယ်ဒုက္ခစေရဲ့ဟင်းလီကတော့မြန်မာနိုင်ငံကယွံ့ယွံ့လာနေတဲ့လူယုံရေးပြဿနာတွေကြောင့်လူခွင့်ရေးအခြေအနေတွေပေါ်ရိုက်ခတ်လာနေတာတွေကိုလေးလာဆန်းစစ်ဖို့ဇူလိုင်လ10ရက်နေ့ကနေ20ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မှာဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါဒီကိစ္စနိုင်ငံတော်မှာလူညုံရေးခြေနေတွေစိုးရွားလာနေကြောင်းဒီမှာနိုင်ငံရဲ့လူခွင့်ရေးခြေနေပေါ်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာမှာကိုစိုးရိမ်ကြောင်းလည်းလူခွင့်ရေးထုတ်ကိုယ်စားရေးကြီးညာချက်မှာဖော်ပြထားပါတယ်။ဆင်းရဲကြခီးစဉ်တွေမြန်မာစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူမှုအတိုင်းအတာလူပုဂ္ဂိုလ်တွေလူခွင့်ရေးချုပ်ပေါက်ခံရသူတွေနိုင်ငံတကာအတိုင်းအတာကိုယ်စားရေးနဲ့တွေ့ဆုံတော့မှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်ကျိုးဆက်တွေကျုံနေရတာတွေကိုလေးလာဆက်စစ်သွားမှာဖြစ်ကြောင်းလည်းဖော်ပြထားတာပါမြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့အထူးကိုယ်စားလှယ်ရဲ့စက်သမအခြေအနေမြန်မာနိုင်ငံခီးစဉ်ဟာကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်လက်ရှာဖွေဖို့နဲ့ပတ်သက်မှုမရှိသေးဘူးကြိုတင်ကြောင်းကြားခဲ့ပြီးရင်တော့ခွင့်ပြုထားတာဖြစ်ကြောင်းဖော်ပြထားပါတယ်လူခွင့်ကောင်စီကတော့ပြီးခဲ့တဲ့မတ်လတည်းမှာပဲမြန်မာနိုင်ငံကလူခွင့်အခြေအနေတွေကိုစုံစမ်းဖို့အချက်လက်ရှာဖွေဖို့ report ကိုနိုင်ငံကကြေညာလို့တောင်းနေဖော်ရှိခဲ့တာပါဒါနဲ့မြန်မာဆွေရကတော့လူခွေကောင်စီရဲ့ဆုံးဖြတ်ချက်ကလက်တွေ့အခြေအနေနဲ့ကိုက်ညီမှုရှိလို့အခိုင်အမာမှာကာလချက်ရှိဖြစ်ပွားနေတဲ့ကြေညာတွေကိုဖြည့်ရှင်းနိုင်ရင်ရှိတဲ့အတွက်လက်မခံနိုင်ကြောင်းဒီကနေ့ကြေညာချက်မှာထပ်မံဖော်ပြထားပါတယ်။ကုလသမဂ္ဂတွင်ယူချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အပါအဝင်ဆွေရကဖော်ပြထားတဲ့စုံစမ်းရေးကော်မရှင်တစ်ခုရဲ့လုပ်ငန်းတွေအပြည့်ပြည့်စေချောင်းလဲမြန်မာဆွေရတာဝန်ရှိသူတွေကအစိုးရမှတုံ့ပြန်ထားတာဖြစ်ပါတယ်။